လေပြင်းရှေပိုင်းစစ်တပ်တပ်မှူးဗိုလ်ချုပ်ကြီးခလီဖာဟက်တာကိုတစ္ဆာခံတဲ့တပ်ဖွဲ့တွေကမြို့တော်ထရီပိုလီတောင်ပိုင်းကနိုင်ငံတကာလေဆိပ်အပါအဝင်မြို့တော်အစွန်ပိုင်းတွေကိုထိန်းချုပ်ထားနိုင်တဲ့အနေအထားရှိနေပါတယ်။နိုင်ငံတကာအသိုင်းအဝိုင်းကထောက်ခံထားတဲ့လေပြင်းအစိုးရရုံးဆက်ရာမြို့တော်ထရီပိုလီကိုသိမ်းယူဖို့ဗိုလ်ချုပ်ကြီးဟက်တာကသူ့တပ်ဖွဲ့တွေကိုပြီးခဲ့တဲ့ရက်ပိုင်းကညွှန်ကြားခဲ့တာဖြစ်ပါတယ်။မြို့တော်ထရီပိုလီတဲကိုဟက်တာရဲ့တပ်ဖွဲ့တွေဝင်ရောက်လာပြီးနိုင်ငံတကာလေဆိပ်ကိုပိတ်ထားတဲ့ပုံတွေကိုအာရဗ်မီဒီယာကရုပ်သံထုတ်လွှင့်ပါတယ်။အတားအဆီအခက်အခဲမရှိသိမ်းပိုင်နိုင်ခဲ့ပုံလည်းရပါတယ်။ဗိုလ်ချုပ်ကြီးဟက်တာရဲ့တပ်ဖွဲ့တွေဝင်ရောက်လာချိန်မှာမြို့တော်အနီးတဝက်နေထိုင်သူတွေအော်ဟစ်ကြိုဆိုခဲ့ကြပုံတွေကိုလည်းတွေ့ရပါတယ်။ဟက်တာရဲ့စစ်တပ်ပြောခွင့်ရဗိုလ်မှူးကြီးအာမက်အယ်မီရှမာရီကတော့ဟက်တာရဲ့အုတ်ချုပ်မှုအောက်ကလေပြင်းစစ်တပ်ကနယ်မြေတွေသိမ်းပိုက်ရရှိနေတယ်လို့စနေနေ့နေကင်သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။
في خلال 24 ساعة الماضية أعلن الليلة البارحة عن عدد الشهداء الذين ارتقوا إلى الله من بداية العملية
حتى يتفوري غريان جندوبا كاسا الباشيان سوانيرو ကိုထိန်းချုပ်ထားနိုင်ပြီးတိုက်ခိုက်မှုအတွင်းလေပြင်းစစ်တပ်ကစစ်သား14ဦးကြာဆုံးကြောင်းပြောခွင့်ရကပြောဆိုသွားတာပါဆော်ဒီအာရေဗျားပိုင်နယ်အယ်အာရေဗျားရုပ်တံကတော့လေပြင်းဗိုလ်ချုပ်ကြီးဟက်တာရဲ့တပ်တွေကမြို့တော်ထရီပိုလီရဲ့ခါလက်အယ်ဖာဂန်အရက်ကိုဝင်ရောက်ခဲ့ပြီလို့ပြောဆိုထားပါတယ်ဒီပြောဆိုချက်အပေါ်မှာ VOA အနေနဲ့တိကျအတည်ပြုချက်တော့မရသေးပါဘူးဗိုလ်ချုပ်ကြီးဟက်တာရဲ့တပ်ဖွဲ့တွေအသာစီးရလာတဲ့အပေါ်နိုင်ငံတကာဘက်ကလည်းစိုးရိမ်မှုတွေရှိလာပါတယ်ကုလသမဂ္ဂအနေနဲ့လေပြင်းပြည်သူတွေအပေါ်ဆက်ပြီးထောက်ခံသွားမယ်လို့အထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကဂျော်ဒန်နိုင်ငံခီးစဉ်အတွင်းမှာပြောပါတယ်။လေပြင်းနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ဂါဆန်ဆလမီကတော့အခြေအနေကိုအနိကပ်ဆောင်ကြည့်နေတယ်လို့ပြောပါတယ်။လေပြင်းမြို့တော်မှာတည်ငြိမ်ရေးကိုပြန်လည်ထိန်းသိမ်းနိုင်ဖို့နိုင်ငံတကာအသိုင်းအဝိုင်းဘက်ကဆောင်ရွက်ကြဖို့လေအီဂျစ်သမ္မတအဒယ်ဖာတာအယ်စစ်စီကတောင်းဆိုပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကတော့တိုက်ပွဲတွေရပ်ပြီးတွစ်ဆုံဆွေးနွေးကြဖို့တိုက်တွန်းထားပါတယ်ရှင်။